ကယားပြည်နယ်လွိုက်ကော်မြို့ကနေဒီမော့ဆိုးမြို့နယ်ကိုဖျက်ပြီးဘော်လခဲထိသွားနိုင်တဲ့လမ်းမကြီးပေါ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်တာတွေဖြစ်လေရှိပါတယ်။စစ်ကောင်စီတပ်တွေကအရက်သားတွေလိုဝစ်ဆင်ပြီးသွားလာနေတဲ့အတွက်အဲ့ဒီလမ်းကိုဒီဇင်ဘာလ3ရက်တောက်ကြနေ့ကစပြီးရက်အကန့်အသတ်မရှိပိတ်သွားမယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ကတာဝန်ရှိသူတဦးကပြောပါတယ်။
ကျွန်တော်ပြည်မှာရှိနေတဲ့နေခတ်တဲ့ဒီကိစ္စတွေတော့လာမရှာတဲ့နေရာမှာသူတို့ဒီကောင်းကြဒီသက္ကစရဲ့ဒီဝတ်စုံနဲ့ဒီပေါ်ပြင်းနဲ့တော့လာလို့ရှာမှုတွေမလုပ်တော့ဘဲနဲ့ဟိုအရက်သားဒီလူထုကိုအကြောက်ပေါ်ပြီးတော့မှတော့လာလို့ရှာလာတာမြင်ရတယ်ပြီးတော့မှကြီးထောက်တဲ့နေရာမှာဆိုလို့ရှိရင်အရက်သားဝတ်စုံနဲ့တော့လာပြီးတော့မှကြီးထောက်တာဒီများတော့လीအဲ့ဒီပေါ်မှာမြေကြီးတွေမှာကျွန်တော်တို့ကဂျာမန်ကြီးနဲ့တကယ်ကိုသွားတဲ့နောက်ကျွန်တော်ပိတ်ချရာချစ်ချီတာပေါ့လေကျွန်တော်ပဲတကအဒရယ်လက်ရှိတယ်လို့ပြည်သူလူထုတွေအတွက်အဒရယ်တွေဖြစ်နေတဲ့အတွက်ကျွန်တော်ကျွန်တော်ပိတ်ရချစ်ချီတယ်ပြည
်အခုလိုပြည်နယ်တွင်အဓိကကြတဲ့လမ်းမကြီးကိုအသွားအလာမလုပ်နိုင်အောင်ပိတ်မယ်လို့ KNDF အဖွဲ့ကပြောပေမဲ့လည်းဒေသခံတွေရဲ့ကျန်းမာရေးအတွက်သွားလာတာကိုတော့တနည်းနည်းနဲ့စီစဉ်သွားမယ်လို့ပြောပါတယ်
ကျမကြီးကသူ့ရဲ့ဆိုရတဲ့နေထားမှာဆိုရှိတော့ကျွန်တော်တို့ဒီနေ့ပုံပြတဲ့ဗီဒီယိုမှကြည့်ပြရမှာဖြစ်တယ်
တိုက်ပွဲတွေဖြစ်နေတဲ့ကြားပီနယ်မှာစစ်ကောင်စီတပ်တွေကတပ်အပြောင်းလဲလှုပ်တာတပ်ရင်အားဖြစ်တင်းတာရိတ်ခါပို့ဆောင်တာတွေမှာလွိုက်ကိုဒီမော့ဆိုဒေါ်သမကြီးဘော်လခဲလမ်းပိုင်းကိုအသုံးပြုနေတာကြောင့်အခုလိုရက်အကန့်အသတ်မရှိပိတ်ပင်တာလို့လည်းပြောပါတယ်ဒီလိုပိတ်ပင်တာကြောင့်ကုန်စီပြက်လက်ပြီးဒေသခံတွေအတွက်အခက်အခဲရှိလာမယ်လို့လွိုက်ကော်မျိုးကန်တူကပြောပါတယ်
KPDF ကပိတ်တာပေါ့ဗျာအဲ့လားသူဆိုဘက်ကတော့လည်းနန္တလန်ရှိတယ်ကျတို့ဒေါရမကြီးဘက်ကနန္တလန်ရှိတယ်နှစ်လားသလုံးကားတွေမထွက်ရတော့ဘူးလေသူပိတ်ထားလိုက်ပြီးအဲ့ဒီဘက်ကစားတော့ကုန်တို့ဘာဒီမသွားတော့လူတွေအတွက်ဒုက္ခရောက်တာပေါ့ဗျာကုန်တွေတို့ကြီးတတ်တယ်ကုန်တွေပြတ်သွားမှာပေါ့တောက်ကုန်တောက်ကုန်ပြတ်သွားမှာအဲ့ဒီဘက်ကလူတွေရဲတမ်းတမ်းရှိလို့ရေးထားတယ်အများများပြန်ဖွင့်နေဆိုတော့တမျိုးကဒီတဲ့မကကြာနေမယ်ဆိုရင်တော့အခက်အခဲဖြစ်မှာပေါ့ဗျာ
အခုလို KNDF အဖွဲ့ကလမ်းပိတ်မယ်လို့ပြောထားတဲ့အတွက်ဒေသခံပြည်သူတွေကဒီလမ်းမကြီးပေါ်မှာသွားလာဖို့စိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့ကလည်းစစ်ရေးတင်းမာနေတဲ့ကြားပီနယ်ဘက်ကိုယင်အဝင်နဲ့ရိတ်ခါတင်ပို့မှုတွေစစ်ကောင်စီပိတ်ပင်ခဲ့တော့ကဒေသခံတွေစားနပ်ရိတ်ခါတင်ဆောင်မှုအခက်အခဲရှိခဲ့ပါတယ်။လက်ရှိကြားပီနယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေသေးပါ။နိုဝင်ဘာလ25ရက်နဲ့26ရက်နေ့တွေတုန်းကလည်းရှာရောမြို့နယ်ပန်ချောင်းအနီးကစစ်ကောင်စီတပ်စခန်းကိုကင်းနီတပ်မတော် KA နဲ့ KNDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့တိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ကြောင်း KNDF ကသတင်းထုတ်ပြန်ထားပါတယ်